ဒင်္ဂလာရီအစိုးရဟာ2024ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပဖို့မတိုင်ခင်မှာပဲအတိုက်ခံပါတီတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခဲ့တယ်လို့တက်ကြွလှုပ်ရှားသူ1000နီးပါးကိုလည်းဖမ်းဆီးခဲ့တယ်လို့ HRW လူခွေစောင့်ကြည့်အဖွဲ့ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒါ့အပြင်အမျိုးသားရေးပါတီ BNP အပါအဝင်ဖမ်းဆီးခံထားရသူထောင်နဲ့ချီလဲဆွဲချက်တင်ခံထားရတယ်လို့ပြောပါတယ်။ BNP ပါတီရဲ့အဆိုအရဆိုရင်တော့သူတို့ပါတီဝင်5000နဲ့ကထက်ဝက်လောက်ကနိုင်ငံရေးလှုံ့ဆော်မှုတွေနဲ့တရားဆွဲဆိုခံထားရတယ်လို့ပြောပါတယ်လူဦးရေတန်း190လောက်ရှိတဲ့ဘင်္ဂလားဒေ့ရှ်မှာလာမယ့် January 9ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပြီးတော့လက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာက၄ချိန်ဇက်တိုက်အာဏာကိုဆက်ကင်ထားဖို့မျှော်လင့်နေတာဖြစ်ပါတယ်ရှင်